ရှင်မသဲခရိယံခန်းကြီး29အငယ်1မှ9နာနေအချိန်ရောက်လျင်ယေပရောဟိအကြီးတို့နှင့်လူတို့တွင်အကြီးအကဲဖြစ်သောသူအပေါင်းတို့သည်ယေရှုကိုတန်အံ့သောငါတိုင်ပင်၍ကိုရော့ကိုချီနှောင်ပြီးလျင်မြို့ဝုံမင်းပုန်တိပိလက်ထံသို့ဆောင်သွား၍အလိုက်ကြ၏ထိုအခါကိုရော့ကိုအနှံ့သောယူရရှကာယုတ်သည်ကိုရော၌တေပိကိုစီရင်ကြသည်ကိုသိမြင်လျင်နောင်တရ၍ငွေ30ကိုယေပရောဟိအကြီးလူအကြီးကဲတို့၌ပြန်ပေး၍အကျွန်ုပ်ပြစ်မှားပါပြီအပြစ်မရှိသောသူ၏အသွေးကိုအံ့မိပါပြီဟုဆို၏ထိုသူတို့ကလည်းငါတို့နှင့်အဘယ်သို့ဆိုင်သနည်းကိုအမှုကိုကိုကြည့်လော့ဟုဆိုကြသောသူသည်ထိုငွေကိုဗိမာန်တော်၌ပြစ်ချခဲ့၍အခြားသို့သွားပြီးလျှင်လေချိုးတက်၍သေလေ၏ယေပရောဟိအကြီးတို့သည်ထိုငွေကိုယူ၍အသွေးအဖိုးဖြစ်၏ဗန္ဒာတော်၌မသွင်းအပ်ဟုပြောဆိုတိုင်ပင်ပြီးမှအိုဒိန်သမားဤမိအကွက်ကိုတပါမျိုးသားတို့တင်းကြိမ်ဖြစ်စေဖို့ရန်ထိုငွေနှင့်ဝယ်ကြ၏အငယ်၈မှ၁၀ထိုအကြောင်းကိုအစွဲပြု၍ယခုတိုင်အောင်ထိုမိအကွက်ကိုသွေးမြေဟုခေါ်တွင်ကြ၏ပရောဖက်ယေရမိဟောဒီကဣဒရေလလူတို့သည်အဖိုးပြတ်သောသူ၏ကိုယ်ပုံငွေ30ကိုသူတို့သည်ယူ၍သာဝရဖျားသည်ငါ့ကိုမှားထားတော်မူသည့်အတိုင်းအိုဒိန်သမားဤမိအကွက်ကိုဝယ်ချ၏ဟူသောစကားသည်ထိုအခါပြည့်စုံခြင်းသို့ရောက်လေ၏အငယ်7မှ14ယေရှုသည်မြို့ဝုံမင်းရှိသို့ရောက်တော်မူသည်ရှိသောမြို့ဝုံမင်းကသင်သည်ယူဒဗျင်မှန်တော်ဟုမေးလျင်ယေရှုကမင်းကြီးမေးသည့်အတိုင်းမှန်သည်ဟုမိန်တော်မူ၏ယေပရော၏အကြီးတို့နှင့်လူအကြီးကဲတို့သည်အပြစ်တင်ကြသောတခွန်းကိုမျှပြန်တော်မူပြီးလက်မင်းကလည်းတင်းတစ်ဖက်၌အဘယ်များလောက်တက်တည်ခံကြသည်ကိုသင်မကြားသလိုဟုပြောဆိုတော်လဲစကားတခွန်းကိုမျှပြန်တော်မူသည်ကိုမြို့ဝန်မင်းသည်အလွန်အံ့ဩလေ၏အငယ်15မှ21ထိုပွဲ၌မြို့ဝုံမင်းသည်အချင်းချထားသောသူတို့တွင်လူများတို့အလိုရှိသောသူတယောက်ယောက်ကိုလွှတ်မြဲထုံးစံရှိ၏ထိုအခါအချင်းထားသောသူတို့တွင်ဘာရဘအမည်ရှိသောကျော်စိုးသောသူတယောက်ရှိ၏လူများစည်းဝေးကြသည်ရှိသောပိလတ်မင်းကသင်တို့သည်အဘယ်သူကိုလွှတ်စေခြင်းသနည်းဘာရဘကိုလွှတ်စေခြင်းသလားခရစ်ဟုခေါ်ဝေါ်သောယေရှုကိုလွှတ်စေခြင်းသလားဟုလူများတို့အားမေးလေ၏အဘယ်ကြောင့်ဤသို့မေးသည်ဟုမူကားထိုသူတို့သည်မနာလိုသောစိတ်နှင့်ယေရှုကိုအနှံ့ကြောင်းကိုပြိလက်မင်းသိ၏ထိုမှာတပါးတရားပလင်ပေါ်မှထိုင်စဉ်တွင်မိမိခင်မွန်းသည်လူလင်တယောက်ကိုဆေလွတ်၍ထိုဖြောက်မှတ်သောသူကိုအဘယ်သူမျှမပြုပါနှင့်ယနေ့ပင်ကျွန်မသည်ထိုသူကြောင့်အိမ်မက်၌ပြင်းစွာခံရပါပြီဟုမှားလိုက်၏လူစုဝေးတို့သည်ဘာရဘကိုတောင်း၍ယေရှုကိုတတ်စေခြင်းဟာယေပရောဟိအကြီးတို့နှင့်လူအကြီးကဲတို့သည်လူများကိုတိုက်တွန်းတွေးဆောင်ကြ၏ထို့ကြောင့်မြို့ဝုံမင်းသည်ဤသူနှစ်ယောက်တို့တွင်တင်တို့သည်အဘယ်သူကိုလွတ်စေခြင်းသနည်းဟုလူများကိုတဖန်မေးသောအခါဘာရဘကိုလွတ်စေခြင်းပါသည်ဟုပြောကြ၏အငယ်22မှ26ပိလမင်းကလည်းတို့ဖြစ်ရင်ခရစ်ဟုခေါ်ဝေါ်သောယေရှုကိုအဘယ်သို့ပြုအပ်မည်နည်းဟုမေးပြန်သောထိုသူအပေါင်းတို့ကသူသည်လက်ဝါးကတိုင်မှရိုက်ထားခြင်းကိုခံပါလေစေဟုဆိုကြ၏မြို့ဝုံမင်းကလည်းအဘယ်ကြောင့်နည်းအဘယ်အပြစ်ကိုပြုပြီသနည်းဟုမေးလျင်ထိုသူသည်လက်ဝါးကတိုင်မှရိုက်ထားခြင်းကိုခံပါလေစေဟုလူများတို့သည်တာ၍ဟေ့ကြ၏ပိလမင်းသည်မိမိမနိုင်လူများတာ၍ယုံရင်ခတ်မြပြုကြသည်ကိုမြင်လင်ရေကိုယူ၍လူများရှိတွင်မိမိလက်ကိုဆေးလျက်ဤဖြောက်မှတ်သောသူ၏အသွေးနှင့်ငါသည်ကင်းရှင်း၏ဤအမှုကိုသင်တို့ကြည့်ကြလောဟုဆို၏ထိုသူအပေါင်းတို့ကသူ၏အသွေးသည်ငါတို့၏ခေါင်းပေါ်၌၎င်း၊သားမီးတို့၏ခေါင်းပေါ်၌၎င်းတည်ရှိပါစေဟုပြန်ပြောကြ၏ပြီးလက်မင်းသည်လည်းဘာရဘကိုလူများတို့အားလူလေယေရှုကိုကရိုက်ပြီးလင်လက်ဝါးကတိုင်မှတတ်စေခြင်းကအလိုက်လေ၏ အငယ်29မှ38ထိုအခါမြို့ဝန်မင်းဤစစ်သူရဲတို့သည်ယေရှုကိုအိမ်တော်ဥသို့ဆောင်သွား၍စစ်သူရဲတသက်လုံးကိုအထံတော်၌ဆုယုံစေပြီးမှအဝတ်တော်ကိုချွတ်၍ဏီသောဝတ်လုံးကိုခြုံစေကြ၏စူးပေနှင့်ရက်သောဥရစ်ကိုခေါင်းတော်၌တင်ကြ၏ကျူတလုံးကိုလည်းလက်ရလက်တော်နှင့်ကင်စီပြီးလျှင်ရှေ့တော်မှဒူးထောက်လျက်ယူရပရင်ကိုတော်သည်မင်္ဂလာရှိစေသတည်းဟု၍ကိုတော်ကိုပြည့်ရပြုကြ၏ကိုတော်ကိုတွေ့နှင့်ထွေးကြ၏ကျူလုံးကိုယူ၍ခေါင်းတော်ကိုရိုက်ကြ၏ထိုသို့ကိုတော်ကိုပြည့်ရပြုသည့်နောက်မင်းဝတ်လုံးကိုချွတ်၍အဝတ်တော်ကိုဝတ်ပြန်စီပြီးလျှင်လက်ဝါးကတိုင်မှရိုက်ထားခြင်းကထုတ်သွားကြ၏တော်ကြစဉ်တွင်ရှိမှုအမိရှိသောကုရေနီပြည်သားတယောက်ကိုတွေ့လျင်အနိုင်ပြု၍လက်ဝါးကတိုင်တော်ကိုထမ်းစီကြ၏ဥကောင်းခွန်ရက်ဟုဆိုလိုသောဂောလဂောသအမိတွင်သောအရက်သို့ရောက်ကြသောစေခါနှင့်ရောသောပုံရည်ကိုကိုရောအားတောက်ဆိုင်သောငါပေးလျင်မိဆန်းတော်မူ၍မတောက်ခြင်းပဲနေလေ၏ကိုရောကိုလက်ဝါးကတိုင်မှရိုက်ထားပြီးလျှင်အဝတ်တော်တို့ကိုစည်းတံချ၍ဝေဖန်ကြ၏ထိုရ၌လည်းထိုင်လျက်စောင့်နေကြ၏အပြစ်ဖော်ပြသောကပီးလိပ်စာကျက်ဟုမူကားဤသူသည်ယူရပြင်ယေရှုဗေဒီဟုရေး၍ခေါင်းတော်ပေါ်မှတက်လေ၏ထိုအခါကိုရိုနစ်တကားဓမြနှစ်ယောက်တို့သည်လက်ရတော်ပဲ၌တယောက်လက်ဝဲတော်ပဲ၌တယောက်လက်ဝါးကတိုင်မှရိုက်ထားကြ၏အငယ်39မှ44လမ်းမှာတွာလာသောသူတို့ကလည်းဗိမာန်တော်ကိုဖြိုဖျက်၍သုံးရက်အတွင်းတွင်တီဆောက်ပြန်သောသူကိုကဲတင်လို့ဘုရားသခင်သားတော်မှန်လျင်လက်ဝါးကတိုင်မှဆင်းလို့ဟုမိမိတို့ခေါင်းကိုညှိ့၍ကဲ့ရဲ့သောစကားနှင့်ပြောဆိုကြ၏ထိုနည်းသူယေဘုဟိအကြီးကျမ်းပြုစရာလူအကြီးကဲတို့ကဤသူသည်သူတစ်ပါးကိုကဲတင်တတ်၏ကိုမကဲတင်နိုင်မှတကားဤတေလဘရင်မှန်လျင်လဝကတိုင်မှယခုဆင်းပါလေစေဆင်းလျင်ငါတို့ယုံကြည်မည်သူသည်ဘုရားသခင်ကိုကိုးစားပြီးငါသည်ဘုရားသခင်သားဖြစ်၏ဟုဆိုပြီးတို့ဖြစ်၍ဘုရားသခင်သည်သူ၌အလိုတော်ရှိလျင်ယခုပင်ကယ်တင်တော်မူပါလေစေဟုပြည့်ရပြု၍ပြောဆိုကြ၏ထိုနည်းတူကိုရိုနှင့်တကွလဝကတိုင်မှရိုက်ထားသောတပြားတို့သည်လည်းကဲ့ရဲ့အပြစ်တင်ကြ၏အငယ်45မှ56မွန်းတဲ့အချိန်မှဆက်၍သုံးချက်တည်းအချိန်တိုင်အောင်မြေတပြင်လုံး၌မှောင်မိုက်အသည့်ဖြစ်လေ၏သုံးချက်တည်းအချိန်၌ယေရှုကအေလိအေလိလာမာရှာဘကာတနိဟုကြီးသောအသံနှင့်ကြွေးကြော်တော်မူ၏အ ਨੇ ကအကျွန်ုပ်ဖျားအကျွန်ုပ်ဖျားအဘဲကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသည်ဟုဆိုလိုသည်ထိုအရ၌ယက်နေသောသူအချို့တို့သည်ကြားလျင်သူသည်အေလိယကိုခေါ်သည်ဟုဆိုကြ၏လူတယောက်သည်ချက်ချင်းပြေး၍ရေမုံတထွေးကိုပုံးရည်နှင့်ပြည့်စီပြီးလျင်ကျူလုံးဖျား၌တက်၍ကိုရောအားတောက်ဆိုင်သောငါပေးလေ၏ကျွင်းသောသူတို့ကရှိစေတော့အေလိယသည်သူ့ကိုကယ်တင်ခြင်းငါလာမီမလာမီကိုကြည်ကြကုန်အံ့ဟုဆိုကြ၏ယေရှုသည်ကြီးသောအတန်နှင့်တပံကြွေးကြော်ပြီးလျင်အသက်တော်ကိုလွှတ်တော်မူ၏ထိုအခါဗိမာန်တော်ဤကလကားသည်အထက်ဆုံးမှအောက်ဆုံးတိုင်အောင်ဆုပ်ကွဲလေ၏မြေကြီးလှုပ်လေ၏ကြောက်များတို့သည်ကွဲပြားကြ၏တင်းကြင်တွင်တို့သည်ပွင့်လျက်သဖြင့်ကျင်းဆက်လျက်ရှိသောတန်ရှင်းသူတို့၏အလောင်းများစွာတို့သည်ထကြ၍ကိုရောထမြောက်တော်မူသည့်နောက်ထိုသူတို့သည်တင်းကြင်တွင်မှထွက်၍တန်ရှင်းသောမြို့တဲသို့ဝင်ပြီးလျှင်လူများစွာတို့အားထင်ရှားကြ၏ယေရှုကိုစောင့်သောတပ်မှူးမှဆက်၍စစ်သူရဲများတို့သည်မြေကြီးလှုပ်ခြင်းစသည့်တို့ကိုမြင်လျင်အလွန်ထိတ်လန့်၍စင်စစ်ဤသူသည်ဘုရားသခင်၏သားတော်မှန်ပေ၏ဟုဆိုကြ၏ဂါလိလဲပြည်ကယေရှုနောက်တော်၌အလုအကျွေးလိုက်လာသောမိမ့်မအများတို့သည်လည်းထိုအရ၌အဝေးကကြိရှု၍နေကြ၏သူမိမတို့တွင်မာဂရာလမာယိယာကုပ်နှင့်ယောသေတို့၏အမိဖြစ်သောမာရိနှင့်ဇေဘေဒေ၏သားတို့၏အမိပါကြသည်အငယ်59မှ66ညအချိန်ရောက်မှအ အရိမသဲမြို့သားယောသန်အမည်ရှိသောတတိသည်ယေရှု၏တပည့်တော်ဖြစ်သည်နှင့်ပိလတ်မင်းထံသို့ဝင်၍ယေရှု၏အလောင်းတော်ကိုတောင်းလေ၏ပိလတ်မင်းသည်အလောင်းတော်ကိုပေးစေခြင်းကအမိန့်ရှိသောယောသန်သည်အလောင်းတော်ကိုယူ၍ဖြူစင်သောပိတ်ချောနှင့်ပတ်ရည်ပြည့်လျင်ကြောက်၌ထွင်းသောမိမိတင်ကြိုင်တွင်တစ်ထဲမှထားလေ၏ကြီးစွာသောကြောက်ကိုလည်းတွင်းဝ၌လှိမ့်ထားပြီးမှသွား၏မာဂဒလမာရီနှင့်အခြားသောမာရီသည်ထိုအရ၌တင်းကျိုင်းတော်ရှိမှထိုင်လျက်နေရကြ၏အဖိနှင့်လွန်၍နက်ပြန်နေရောက်လျင်ယေပရောဟိအကြီးနှင့်ဖာရိရှဲတို့သည်ပိလတ်မင်းထံ၌စုဝေး၍ထိုလှည့်ပြားသောသူကငါသည်သုံးရမြောက်သောနေ့၌ထမ်းမြောက်မည်ဟုမတေမီပြောသည်ကိုအကျွန်ုပ်တို့မှတ်မိပါပြီထိုကြောင့်သူ၏တပည့်တို့သည်ညအခါလာ၍အလောင်းကိုခိုးယူပြီးလင်သူသည်တေခြင်းမှထမ်းမြောက်တော်မူပြီဟုလူအပေါင်းတို့အားပြောဆိုကြတော်ရှေ့အမားထက်နောက်အမားသာ၍ကြီးမည်ဟုဆိုရင်းစရာအကြောင်းရှိသည်ဖြစ်ပေတင်းကျိုင်းတွင်ကိုသုံးရမြောက်အောင်လုံကြုံစွာစောင့်စိတ်သောငါအမိတ်ရှိတော်မူပါဟုလျှောက်ကြလင်ပိလတ်မင်းကတေတို့၌လူဆောင်တတ်ရှိ၏တောကြတန်နိုင်သည်မြတ်အတိုင်းလုံကြုံစွာစောင့်စီကြဟုဆိုလေ၏ထိုသူတို့သည်တွား၍ကြောက်ကိုတစိ့ခတ်ပြီးလင်အဆောင်ထားလျက်တင်းကျိုင်းတွင်တော်ကိုလုံကြုံစွာပြုကြ၏